မြန်မာနိုင်ငံမှာအာဏာရှင်စနစ်ကိုပြန်လှည့်မသွားဘဲဒီမိုကရေစီလမ်းကြောင်းပေါ်မှန်မှန်လမ်းလျှောက်နိုင်မှုအတွက်ပြည်သူလူထုရဲ့ထောက်ခံမှုနဲ့လုံသွားရလိမ့်မယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထွန်အောင်ဆန်းစုကြည်ကမွန်ပြည်နယ်ဒေသခံလူထုကိုဒီကနေ့ပြောကြားလိုက်ပါတယ်။ဒါအပြင်လည်းဒီမိုကရေစီစနစ်ပေါ်ထွန်းပြီးတရားဥပဒေစိုးမိုးမှုရှိမှသာလူထုတွေရင်ဆိုင်နေရတဲ့ပြဿနာတွေအဆင်ပြေနိုင်မယ်လို့ပြောပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကဖြည့်ဖြည့်ဆုံဆုံပြောပြမှာပါရှင်။
ဟုတ်ကဲ့ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဧပြီလ1ရက်နေ့ကျင်းပမဲ့ဂျားဖြတ်ရွေးကောက်ပွဲမှာသူမရဲ့ပါတီအနိုင်ရရေးအတွက်မြန်မာနိုင်ငံတဝမ်းကိုတွားရောက်ပြီးတော့မဲဆွယ်စည်းရုံးမှုတွေကိုတောက်လျှောက်လုပ်နေတာဖြစ်ပြီးဒီကနေ့မှာဆိုရင်လဲမွန်ပြည်နယ်မော်လမြိုင်မြို့ကိုတွားရောက်ပြီးတော့ဒေသခံလူထုကိုမဲဆွယ်စည်းရုံးဟောပြောခဲ့ပါတယ်ဆရာနာရှင်စနစ်အောက်မှာနှစ်ပေါင်းများစွာရှိလာခဲ့ပြီးမနစ်ကမှရသားအစိုးရတရက်ဖြစ်ပေါ်လာခဲ့တဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ဆိုတာမရှိသေးပဲအာဏာရှင်စနစ်ပြန်ဖြစ်လာမယ်မလားဘူးဆိုတာကလည်းမရေရာသေးကြောင်းဒါကြောင့်အာဏာရှင်စနစ်ချုပ်ငြိမ်းပြီးဒီမိုကရေစီစနစ်ကိုမှန်မှန်ဦးတည်ပြီးသွားနိုင်ဖို့လူထုရဲ့ထောက်ခံမှုနဲ့လှုံ့ဆော်သွားဖို့လိုတယ်လို့ဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ
်ကျမတို့ဒီမိုကရေစီစနစ်ဆိုတာဒီနိုင်ငံမှာတကယ်တော့မရှိသေးပါဘူးနောက်ပြီးတော့အာဏာရှင်အစိုးရတွေတည်ရေးမတည်ရေးဆိုတာလည်းပြန်ပြီးတော့မပေါ်လာရေးပေါ်လာရေးဆိုတာလည်းမရေရာတဲ့ကိစ္စတခုပဲအခုချိန်ဖြစ်နေကြပါလေ
ဒါပြင်မြန်မာပြည်သူလူထုတွေဟာလူ့အခွင့်အရေးကိုအပြည့်အဝမခံစားရသေးကြောင်းဒီမိုကရေစီစနစ်ပေါ်ထွန်းပြီးတရားဥပဒေစိုးမိုးမှုရှိမှသာပြည်သူတွေအနေနဲ့မိမိတို့ရဲ့အခွင့်အရေးအပြည့်အဝရပြီးလက်ရှိရင်ဆိုင်နေရတဲ့အခက်အခဲတွေအဆင်ပြေနိုင်မယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပြည်သူတွေအတွက်မလိုလားအပ်တဲ့ဥပဒေတွေကိုပြင်ဆင်ပြီးပြည်သူလူထုအကျိုးဆောင်ရွက်နိုင်ဖို့အတွက်လွတ်တော်အမတ်နေရအတော်များများအနိုင်ရဖို့လိုတယ်လို့လည်းဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားပါတယ်
။လွတ်တော်ရဲ့မှာနေရာများနိုင်တယ်လို့များအောင်လုပ်ဖို့လိုတယ်။အဲ့ဒီတော့မှပြည်သူတွေကိုဖိနှိပ်ထားတဲ့ဥပဒေစီးရင်တွေကိုကျမတို့ဖယ်ရှားဖို့ကြိုးစားရမယ်။ပြည်သူတွေကိုတိုးတက်အောင်ပူရည်မဲ့ဥပဒေတွေပြတ်ထားဖို့ကြိုးစားရမယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့ကြိုးစားရမယ်။အရေးကြီးဆုံးကတော့ပြည်သူအသံကိုဒီကဘာလုံးဝကြားနိုင်အောင်လုပ်ဖို့ကျမတို့ကြိုးစားသွားမှာဖြစ်ပါ
ဒါပြင်ပြည်သူလူထုတွေအနေနဲ့မိမိတို့ရဲ့နိုင်ငံသားတာဝန်တွေကိုအပြည့်အဝထမ်းဆောင်ပြီးတိုင်းပြည်စည်းလုံးညီညွတ်ရေးတည်ဆောက်ကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကအခုလိုမှာကြားသွားပါတယ်
။နိုင်ငံတကာနိုင်ငံရဲ့သိချင်းညီညွတ်မှုဆိုတာအထက်ကဥပဒေနဲ့လုပ်ယူလို့မရအောင်။အောက်ကပြည်သူလူထုရဲ့ဝိုင်းဝန်းပါဝင်မှုနဲ့ပဲလုပ်ယူလို့ရတယ်။အဲဒါကြောင့်မလို့အချင်းချင်းဒီလိုသိချင်းညီညွတ်မှုထောက်တင်နိုင်တဲ့ပြည်နယ်မှာကိုယ့်ရဲ့နိုင်ငံသားတာဝန်တစ်ခုအနေနဲ့လုပ်ပြီးတော့စူးစမ်းကြပါသိချင်ရင်ရွေးရွေးကြစူးစမ်းကြပါလို့ကျွန်မမေတ္တာရပ်ခံပေးပါမယ်
ဒီကနေ့မနက်9နာရီခွဲကနေ10နာရီကျော်အထိမော်လမြိုင်ကျန်မြောကာလန်ဘေးကကျွဲကြံ6မိုင်ကြီးရွာဘောလုံးကွင်းမှာဒေသခံလူထုနဲ့တွေ့ဆုံခဲ့တာဖြစ်ပြီးတော့မော်လမြိုင်ဒေသခံတွေအပြင်တခြားဒေသကလူထုအင်အားတောင်းနဲ့ချီပြီးတော့တက်ရောက်ခဲ့ကြပါတယ်။ဂျားဖြတ်ရွေးကောက်ပွဲအတွက်မွန်ပြည်နယ်တဝန်းနှစ်ရက်တိုင်တိုင်လှည့်လည်မဲဆွယ်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာထာဝရငြိမ်းချမ်းရေးတည်ဆောက်နိုင်ရန်ပါဝင်လှုပ်ဆောင်သွားမယ်လို့မော်လမြိုင်မြို့ Strand Hotel မှာပြုလုပ်ခဲ့တဲ့ညစာစားပွဲမှာပြောဆိုခဲ့ပြီးတော့အဲ့ဒီညစာစားပွဲကိုတိုးတက်သောကရင်ဗုဒ္ဓဘာသာအစည်းအရုံး DKBA မွန်ပြည်သက်ပါတီမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီမွန်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့လည်းတက်ရောက်ခဲ့တယ်လို့သိရပါတယ်မွန်ပြည်နယ်မော်လမြိုင်မြို့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုကိုစားပြုပြီးဝင်ရောက်အရွေးခံမဲ့ကိုယ်စားလှယ်ကတော့ဒေါက်ခင်ထေးကျော်ဖြစ်ပြီးတော့သူနဲ့အပြိုင်တိုင်းဒေသစည်းလုံးညီညွတ်ရေးနဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတွေကလည်းမော်လမြိုင်မှာဝင်ပြိုင်မှာဖြစ်တယ်လို့ဒေါက်ခင်ထေးကျော်ကပြောပါတယ်။ဒေါအောင်ဆန်းစုကြည်ဟာမော်လမြိုင်မြို့ကနေဒီကနေ့မနက်10:00ခွဲမှာရန်ကုန်ကိုပြန်လည်ထွက်ခွာလာခဲ့တယ်လို့လည်းပါတီတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။